လိုမလာ၃ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအကြားရွေးကောက်ပွဲဝင်ပြိုင်ခဲ့သူသမ္မတလောင်း၂ဦးရထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုအထက်နဲ့အောက်တွတ်တော်ညက်ကအမှတ်တွေဒီကနေ့အတည်ပြုကြတော့မှာဖြစ်ပါတယ်။ခြေကံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်၁၁အရလုံဆောင်ရတဲ့ဒီလုပ်ငန်းဟာပုံမှန်အဖြစ်ဆိုရင်အခုလောက်အတန်ကျဲကျဲလောင်လောင်မကြားရဘဲတိတ်တိတ်ဆိတ်ဆိတ်နဲ့ပြီးသွားလေရှိတဲ့လူရိုးလုံဆင်အဆင့်တစ်ခုပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီတစ်ချိန်သမ္မတရွေးကောက်ပွဲမှာတော့မဲမတမာမှုတွေရှိခဲ့တယ်ဆိုပြီးလက်ရှိသမ္မတဒေါ်နယ်ထရမ့်ကအထောက်အထားအခိုင်အမာမရှိဘဲတောက်လျှောက်ဆွဆွဲပြောဆိုလာတာကြောင့်ဒီအဆင့်အပေါ်မှာပါတယောက်မှုရှိလာတာပါရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်အနိုင်ရထားတဲ့ရွေးကောက်ပွဲချက်လက်ကိုပြောင်းပြန်လှန်ပစ်ဖို့သမ္မတထရမ့်ကနှီးပေါင်းစုံနဲ့စူးစမ်းနေတာကြောင့်လဲကိုယ်စားလှယ်မဲတွေရေတွက်အတည်ပြုရမယ့်အခုအဆင့်ဟာရီပပလီကန်အမတ်တွေအနေနဲ့သမ္မတထရမ့်အပေါ်တစ္ဆာခံမှုကိုပြတ်တားရမယ့်ပွဲဖြစ်လဲမြင်ထားကြပါတယ်လက်ရှိချိန်ထိဆိုရင်ရီပပလီကန်အမတ်တရားကျော်ကကိုယ်စားလှယ်မဲအရေးအတွက်နဲ့ပတ်သက်ပြီးကန့်ကွက်မယ်လို့ပြောထားပါတယ်။အဲဒီလိုပြောထားတဲ့ Republican အမတ်အများစုဟာသမ္မတထရမ့်ကိုအခိုင်အမာထောက်ခံတဲ့ပြည်နယ်တွေကဖြစ်ပါတယ်။ဒါပေမဲ့လည်းအောက်လူတော်ကိုဒီမိုကရက်တွေကထိန်းချုပ်ထားပြီးအထက်လူတော်မှလည်းတခြား Republican အမတ်အများပြားကယူကော့ပွဲချက်လက်ကိုပြောင်းပြန်လှန်ပစ်ဖို့မရှိဘူးလို့ပြောထားတဲ့အတွက်ကန့်ကွက်မဲ့ Republican အမတ်တွေရဲ့လုပ်ရက်ကအောင်မြင်ပွဲမရှိပါဘူး။